ဒေါ်ဆန်းစုကြည်အခုလိုတရုတ်နိုင်ငံခီးစဉ်တွားရောက်ပြီးတိတ်မကြခင်သမ္မတကြီးဦးတင်ကျော်ကလည်းအိန္ဒိယနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ဒီလကုန်လောက်မှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးအဖြစ်တွားရောက်မဲ့သမ္မတဦးတင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာအပြန်အလှန်လွန်ဆွဲနေကြတဲ့အင်အားကြီးအိန္ဒိယချင်းတရုတ်နဲ့အိန္ဒိယတို့ကြားမှာမဟာဗျူဟာကျတဲ့မြန်မာနိုင်ငံရဲ့လုံခြုံရေးနိုင်ငံရေးအကျိုးစီးပွားတွေကိုဆောင်ကျဉ်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအိန္ဒိယမြန်မာနိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်။ဩဂုတ်လ22ရက်နေ့ကျရင်အိန္ဒိယနိုင်ငံသား၏ဝန်ကြီးဆွာရက်ရှ်ကလည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးသမ္မတဦးထင်ကျော်နဲ့ရောဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အကြောင်းစုံကိုနားဆင်ပါ။နိုင်ငံတော်သမ္မတဦးထင်ကျော်ဟာမကြခင်ကာလမှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးသွားရောက်မဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကမီဒီယာတွေကိုပြောဆိုခဲ့ပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးတွားရောက်တာဖြစ်တာမို့မြန်မာနိုင်ငံအတွက်မဟာဗျူဟာခီးစဉ်ဖြစ်တယ်လို့သုံးသက်သူကတော့အိန္ဒိယမြန်မာနှစ်နိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေဖြစ်ပါတယ
်။အာဦးထင်ကျော်ဒီခီးစဉ်ကဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အပြီးလည်းဖြစ်တော့ကရေးပါတယ်လို့ကျွန်တော်မြင်ပါတယ်။အရင်တုန်းကအိန္ဒိယသမ္မတလာရာရောဗိုလ်ချုပ်မှုကြီးတန်းရွှေအိန္ဒိယကိုလာရာရောဟာအဲ့ဒီသူတို့အစိုးရတွေရဲ့အကျိုးစီးပွားတွေတနည်းအားဖြင့်စစ်အစိုးရရဲ့အကျိုးစီးပွားကိုသဘောတူနေကြတဲ့ကာလပေါ့နော်အဲ့ဒီကာလကိုလွန်သွားပြီးဒီလွန်သွားတဲ့ကာလမှာတနည်းအားဖြင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာမဟာဗျူဟာအချက်ကြာကြတဲ့နိုင်ငံသေးလေးတစ်ခုရဲ့တာဝန်ရှိဆုံးပုဂ္ဂိုလ်ကနေပြီးတော့မြန်မာနိုင်ငံရဲ့လုံခြုံရေးကြီးစုပွားစီးပွားရေးအကျိုးစီးပွားနိုင်ငံရေးအကျိုးစီးပွားစတာဒီမှာအိန္ဒိယအရေးကြီးဆုံးနိုင်ငံတွေကိုသွားတဲ့ခီးစဉ်တွေဖြစ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ်
သမ္မတဦးတင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်ဩဂုတ်လ22ရက်လာမယ့်တနင်္လာနေ့မှာအိန္ဒိယနိုင်ငံသား၏ဝန်ကြီးဆူရှမာဆွာရက်ကနေပြည်တော်ကိုလာရောက်ပြီးသမ္မတဦးတင်ကျော်နဲ့ရောဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာပါအိန္ဒိယရောတရုတ်ကပါမြမပင်လယ်ပြင်ထွက်ပေါက်ဘင်္ဂလားပင်လယ်အော်ကိုပို့ပြီးအခြေချနိုင်ရေးလိုလားနေကြပါတယ်အိန္ဒိယနိုင်ငံသား၏ဝန်ကြီးရဲ့မြမပြည်ခီးစဉ်အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကအခုလိုရှင်းပြပါတယ
်ဒီတဲ့တိုင်ဟိုအိန္ဒိယနဲ့တရုတ်ဘင်္ဂလားပင်လယ်အော်ဘက်ထွက်ပေါက်ယူมาပဲတရုတ်ကတော့သူ့ရဲ့ဟလာခပတ်ကြီးနဲ့အာချလမ်းမကြီးဆိုတာသူ့ရဲ့ policy အဲ့တော့အိန္ဒိယကလည်း BIM stick နဲ့အဲ့ဟလာ brick policy brick ကတော့နည်းနည်းကျယ်ပြန့်တာပေါ့ Brazil တို့ရော Russia တို့ရောပါတာအဲ့ကြားထဲမှာအဆွဲခံရတဲ့ကျွန်တော်တို့မြန်မာနိုင်ငံဟာဒီချက်ကိုအိန္ဒိယဘက်ကလည်းကောင်းကောင်းသိမိလို့ကျွန်တော်ယူဆတဲ့အတွဲနှစ်နိုင်ငံစစ်မှန်တဲ့အကျိုးစီးပွားပေါ်မှာတိဆောက်သွားနိုင်တယ်တစ်ချိန်တည်းမှာမျှတတဲ့တရုတ်ရဲ့အဟိုချင့်ကပ်မှုနဲ့ policy ကိုတော့ချိန်ညှိနိုင်ပြီလို့ယူဆတဲ့အတွက်အခုလာမယ့်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာဆော်ရာရဲ့ခီးစဉ်ကလည်းကျွန်တော်အရေးပါတယ်လို့မြင်ပါတယ်ခင်ဗ
ျတကယ်တော့အိန္ဒိယရောတရုတ်နိုင်ငံပါမြန်မာနိုင်ငံကိုသူတို့ဘက်ပို့ပြီးပါရေးအပြိုင်အဆိုင်ချင့်ကပ်နေကြတာပါအိန္ဒိယနိုင်ငံအတွက်ခေါင်းခဲစရာအဖြစ်ဆုံးကတော့မြန်မာနိုင်ငံနေဆက်ဒေသမှာအခြေချနေကြတဲ့အာတန်နဲ့နာဂတဘုံတွေအရေးကိစ္စပဲဖြစ်ပါတယ်မြန်မာနယ်စပ်နာကအိန္ဒိယရဲ့ကုန်းတွင်းပိတ်ဒေသတွေဖွံ့ဖြိုးရေးမှာမြန်မာနိုင်ငံဟာအိန္ဒိယအတွက်အရေးပါနေတာကြောင့်အိန္ဒိယကလည်းမြန်မာနိုင်ငံကိုအကူအညီတွေပို့ပေးလာမယ်အခြေအနေရှိတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။အိန္ဒိယကသူ့ရဲ့အရှေ့ပြောက်ဒေသမှာရှိတဲ့သဘုံတကံလို့ခေါ်တဲ့ဒရာဇင်လောက်ရှိတဲ့လက်နက်ကင်အဖွဲ့စည်းတွေကအများစုဟာဗမာမျိုးပေါ်မှာဗမာနိုင်ငံမှာစစ်ဆေးတက်ကြတဲ့ဒီနေ့ရှိနေတဲ့ကိစ္စဖြစ်တယ်။အဲ့ဒီအရှေ့မြောက်ဒေသကလက်နက်ကင်ဖွဲ့စည်းတွေကိုတည်ငြိမ်အောင်မလုပ်နိုင်ရင်အိန္ဒိယရဲ့အကျိုးစီးပွားဘယ်လိုမှမရနိုင်ဘူး။ဒါကြောင့်အဲ့ဒီကိစ္စဟာအိန္ဒိယအတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။နောက်ဒုတိယအရေးကြီးတာကတော့အိန္ဒိယနိုင်ငံကဗမာနိုင်ငံရဲ့သဘာဝတန်းငွေကိုသူလိုရမှာတယ်။တချိန်တည်းမှာအိန္ဒိယကဘာပေးနိုင်မလဲဆိုရင်မြန်မာနိုင်ငံရဲ့ဟလာစိုက်ပျိုးရေးပညာရေးကိစ္စတွေအခြေခံအဆောက်အဦတည်ဆောက်ရေးကိစ္စတွေနဲ့အနီးကပ်ဆုံးဖြစ်တဲ့ဗမာနိုင်ငံနဲ့ကုန်သွယ်မှုကိုသူကကောင်းကောင်းရကျင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်။အိန္ဒိယနိုင်ငံသား၏ဝန်ကြီးဆွာရက်ရဲ့မြန်မာပြည်ခီးစဉ်အတွင်းမြန်မာအစိုးရတဲ့နဲ့ဆက်ဆံရေးတိုးမြှင့်မှုနဲ့စိုက်ပျိုးရေးလမ်းမဆက်သွယ်ရေးလူသားအရင်းအမြစ်နဲ့ IT နည်းပညာစတဲ့ကဏ္ဍတွေမှာဘယ်လိုပူးပေါင်းလှုပ်ဆောင်မလဲဆိုတာဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသား၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။